နိုင်ငံတော်လျှော့ချက်အုပ်ရေးဖောက်ပြန်မှုနဲ့ဖမ်းဆီးခံရတဲ့ရိုက်ဒါသတင်းဌာနကမြန်မာသတင်းသမားနှစ်ဦးကိုဒီကနေ့ပဲတရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။ဒီကနေ့တရက်ခွဲမှာတရက်လိုဖက်ကိုစစ်ဆေးရမှာထွက်ဆိုချက်တွေကွဲလဲနေရရှိတယ်လို့လည်းသတင်းသမားတွေရဲ့အကြောဆောင်ရှင်တွေကပြောပါတယ်။အဖြစ်ဆုံးတော့ရန်ကုန်မြို့ကတရက်ခွင်ကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ပ ော်စိုးဦးတို့နှစ်ဦးကိုရုံထုတ်စစ်ဆေးတဲ့ဒီကနေ့တရက်ခွဲမှာတရက်လိုဘက်ကထွက်ဆိုချက်တွေကိုကြားနာခဲ့တာပါ။တရက်ခွဲမှာထွက်ဆိုခဲ့တဲ့ဒူရဲမှုကြီးယူနိုင်ကိုအပြန်အလှန်မေးခွန်းတွေထုတ်ရမှာတော့အမှုဖြစ်စဉ်နဲ့ကွဲလွဲမှုတွေရှိနေတာတွေ့ခဲ့ရကြောင်းမြမသတင်းသမားတွေရဲ့ဥပဒေအကျိုးဆောင်ဦးခင်မောင်စောကပြောပါရစေ။
ဟိုရဲတွေရဲ့နာမည်တွေကိုလို့တယ်တွေ့တဲ့နေရာပေါ့ဗျာသူကသူကတော့ဟိုဟာမဟုတ်ဘူးเนาะအဲတွေ့တော့ကလူတွေမဟုတ်ဘူးတွေ့တော့လူတွေမဟုတ်တဲ့အတွက်ကြောင့်ဟိုနေရာနှစ်ခုပေါ့ဗျာเนาะ FIR နှစ်ခုမှာနေရာနှစ်ခုကွဲတယ်ဗျာအဲအဲ့ဒီနေရာနှစ်ခုကွဲတဲ့အကြောင်းကိုတော့သူပို့ဆောင်သွားတယ်ပေါ့ဗျာเนาะနောက်တစ်ခါသူကဟိုဟိုဟာကြီးကိုတရားစွဲမိတ်တင်တဲ့နေရာမှာလည်းဖမ်းပြီးတော့ဟိုဟာလောက်တွဲมาပဲကျွန်တော်တို့ဟိုနိုင်ပိုင်းလောက်သူကတရားစွဲမိတ်တင်နေဆိုတာမျိုးပေါ့ဗျာเนาะအဲ့တော့တရားစွဲမိတ်တင်နေဆိုတာတော်တော်ကြီးဟိုဖြစ်ရတယ်ကိစ္စမဟုတ်ဘူး။ဟောသုံးသရမယ်နောက်တစ်ခါဒါ Officer Secret အနေနဲ့ညှိသလားမညှိလားเนาะအစစ်စင်ကြိုတင်ပြရေးသုံးသရမယ်။အဲ့ဒါတော့မမြန်နိုင်ဘူးပေါ့ဗျာ။အဲ့တော့ဘာကြောင့်တော့မမြန်ကလေးဆိုတာကတော့ကျွန်တော်နည်းနည်းစဉ်းစားရမယ်ကိစ္စတွေပေါ်လာတာပေါ့ဗျာเนาะ
Writer တင်းတောင်နှစ်ဦးဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့မှာပဲရန်ကုန်မြို့မှာမြမအာနာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကမတိမငြိမ်အခြေအနေတွေနဲ့ကြုံတွေ့နေရတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လှုပ်ဝက်သတင်းအချက်အလက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့ရဆိုတဲ့ဆွဆွဲချက်နဲ့အာဏာပိုင်တွေဘက်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့တရားခွင်မှာစစ်ဆေးမင်းမြန်ချက်တွေအရာဆွဆွဲချက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကတတ်သိမပြနိုင်ခဲ့ဘူးလို့လည်းဥပဒေအကျိုးဆောင်ဦးခင်မောင်စောကပြောပါတယ်။
ဒီလိုမိသားရန်သူကိုဆက်သွယ်ရစေအထောက်အထားပြနိုင်လားပြီးဘယ်နေရာဒီအမှုရဲထဲမှာဘယ်နေရာမှာရှိတယ်လဲဆိုတော့မပြောနိုင်ဘူးမပြောနိုင်မယ်လေသူကဝိုးလိုဝါလာသူကိုယ်တိုင်သိတာမဟုတ်ဘူးပေါ့နော်သူကသူ့အောက်ကသူ့ရဲ့လက်ထောက်ကနေပြီးတော့မှဒီကျုပ်ဝက်စာရွက်သူကတော့ရှုပ်ဝက်စာရွက်စတာဆိုတာကိုအဓိကထားတယ်ဒါပေမဲ့ဒီအမှုမှာဒီလိုအမှုမျိုးကရှုပ်ဝက်စာရန်စတာဖြစ်ပါစေအဲ့ဒါကိုသူကရန်သူကိုပိုးဖို့ပေးဖို့ espionage အဓိကကြတာဗျာအဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်လို့သူမပြနိုင်ဘူးနော်ဆိုအပိတ်မှာတော့ဟုတ်ပါတယ်သူတပည့်ပြောတဲ့အထက်မှာလည်းဒီချက်တည်းတော့မပါဘူးလို့ဝန်ခံသားတာရှိပါတယ
်ဒီဇင်ဘာ12ရက်နေ့ကသတင်းတောက်နှစ်ယောက်ကိုရဲတာဝန်ရှိသူတွေကတွေ့ဆုံဖို့ချိန်ဆခဲ့ပြီးနောက်ဖမ်းဆီးခံလိုက်ရတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဖမ်းဆီးဖို့အကွက်ချစီစဉ်ခဲ့တာလားဆိုပြီးတန်တရားတွေလည်းထွက်ပေါ်နေတာပါသတင်းတောက်တွေကမကလှုပ်ဝက်အချက်လက်တွေပေးခဲ့တယ်လို့ဆိုတဲ့ရဲတပ်ဖွဲ့တွေကလည်းဖမ်းဆီးအရေးယူထားကြောင်းအာဏာပိုင်တွေကတော့ပြောဆိုခဲ့ပါတယ်ဒါပေမဲ့သတင်းတောက်နှစ်ဦးရဲ့အမှုနဲ့ဆက်နွယ်နေတယ်လို့ဆိုတဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုတရားခွင်မှာမတွေ့ရသေးသလိုအမှုစစ်ရာမှာလည်းဖမ်းဆီးထားတယ်လို့ဆိုတဲ့ဒူရဲမှုမိုးရံနိုင်တဲ့ရဲတပ်တက်ကြီးခင်မောင်လင်းတို့ဟာဖမ်းဆီးခံရတဲ့နေ့မှာတွေ့ဆုံမှုမရှိခဲ့တာကိုစစ်ဆေးတွေ့ရတယ်လို့ဥပဒေအကျိုးဆောင်ကဆိုပါတယ်။ဒါနဲ့ပတ်သက်လို့တရားခွင်မှာ VOA က Rider တရင်တော်ကိုဝါလုံးကိုအခင်းဖြစ်တဲ့နေ့ကအစိုးရထုတ်ပြန်ထားတဲ့ရဲရာရှိတွေဖြစ်တဲ့ဒူရဲမှုမိုးရံနိုင်တဲ့ရဲတပ်တက်ကြီးခင်မောင်လင်းတို့နဲ့တွေ့ခဲ့တာရှိမရှိမေးမြန်းရမှာတော့ကိုဝါလုံးဘက်ကမရှိကြောင်းခေါင်းခါညှင်းဆန်းပြီးကျန်တာကိုရှေ့နေကိုသာမေးဖို့ပြောဆိုခဲ့ပါတယ်။ Rider သတင်းဌာနကတော့ဖမ်းဆီးကန်သတင်းတောက်နှစ်ယောက်ကိုအာမခံပေးဖို့ရှောက်လဲထားပြီးတရားရုံးဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားပါတယ်။2023ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေနဲ့သတင်းသမားတွေအပေါ်အေးအေးယူဖို့စီစဉ်နေတဲ့အပေါ်မှာတော့ပြည်ရင်းပြည်ပကသတင်းသမားတွေကိုလူအခွင့်အရေးလှုပ်ရှားသူတွေကလည်းမြန်မာအစိုးရပေါ်ဝေဖန်နေကြသလိုသတင်းသမားတွေကိုအမြန်ဆုံးပြန်လွတ်ဖို့လည်းတောင်းဆိုနေကြတာလည်းရှိပါတယ်။ပြင်သစ်နိုင်ငံအခြေစိုက်နယ်စည်းမခြားသတင်းသမားများအဖွဲ့ကတော့သတင်းသမားတွေတာဝန်ရှိတဲ့အတိုင်းဆောင်ရွက်တာကိုဖမ်းဆီးအရင်းယူတာဟာလက်ခံနိုင်စရာမရှိသလိုချက်ချင်းပြန်လွတ်ဖို့လည်းဒီကနေ့တရားခွင်မတိုင်ခင်မှာကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။တရားစွဲလိုက်တဲ့အပေါ်မှာနိုင်ငံတကာသတင်းမီဒီယာတွေကတော့နိုင်ငံတော်အတိုင်းဝိုင်းကပါထောက်ပြဝေဖန်နေကြပါတယ်။